အာဖဂန်နစ္စတန်မှာတာလီဘန်အစိုးရအနေနဲ့လိုအပ်တဲ့အချင်းတွေအားလုံးကိုဖြည့်ဆည်းထားပြီးဖြစ်တာကြောင့်သူတို့ကိုအစိုးရအဖြစ်တရားဝင်အတိမတ်ပြုဖို့တာလီဘန်ယာယီဝန်ကြီးချုပ်ကကမ္ဘာအတိုင်းဝိုင်းကိုဗုဒ္ဓဦးကတောင်းဆိုလိုက်ပါတယ်။ကဘူးမြို့တော်မှာပြုလုပ်တဲ့ညီလာခံတစ်ခုမှာယာယီဝန်ကြီးချုပ်မိုဟာမက်အခွန်ကသူ့ရဲ့မိခွန်းနဲ့ထည့်သွင်းပြောဆိုခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လကတာလီဘန်ရဲ့အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်းရင်ဆိုင်ရတဲ့ကတောင်းကနင်းဖြစ်နေတဲ့စီးပွားရေးအခြေအနေကိုဆွေးနွေးဖို့သူဦးဆောင်တဲ့ဂျာဗျအစိုးရကညီလာခံခေါ်ယူကျင်းပတာဖြစ်ပါတယ်။အဲ့ဒီညီလာခံကိုကုလသမဂ္ဂတာဝန်ရှိသူတွေလည်းတက်ရောက်ပါတယ်။အထူးသဖြင့်တော့အစ္စလာမ်နိုင်ငံအချင်းချင်းအခြားသူတွေကိုစောင့်မနေဘဲသူတို့ကိုအရင်ဦးဆုံးဦးဆောင်အတိမတ်ပြုပေးဖို့အာခွန်ကတိုက်တွန်းခဲ့တာပါ။ဒါ့အပြင်သူတို့ကိုအတိတရားဝင်အတိမတ်ပြုခြင်းအဖြစ်အာဖဂန်ရင်ဆိုင်ရတဲ့စီးပွားရေးအခြေအနေဆိုးရွားမှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုကင်ပယ်ဖြေရှင်းရေးအချိန်အဟုန်နဲ့ကြိုးပမ်းရမှာအထောက်အကူဖြစ်စေမယ်လို့လဲသူကအခိုင်အမာပြောပါတယ်။တာလီဘန်တို့ဖွဲ့စည်းထားတဲ့အစိုးရကိုတရားဝင်အဖြစ်ဘယ်နိုင်ငံကမှအတိအမှန်မပြုသေးပဲဒီတစ်ကြိမ်တာလီဘန်တို့အနေနဲ့ဘယ်လိုအုပ်ချုပ်မလဲဆိုတာကိုစောင့်ကြည့်နေကြဆဲဖြစ်ပါတယ်ခင်ဗျာ။